democracy အတွင်ကူးပြောင်းရေးအောင်မြင်ဖို့အတွက်ရက်ဖက်အဖွဲ့အစည်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေပြုပြင်ရေးမှာပါဝင်ဖို့လိုကြောင်းသမ္မတဦးသိန်းစင်ကနေဆန်းတရက်နေ့မင်ကုန်းမှာပြောသွားပါတယ်။လွန်ခဲ့တဲ့မတ်လကကျင်းပတဲ့အာဆီယံလူထုဖိုရမ်မှာလည်းလူထုပညာရေးလုပ်ငန်းမှာရက်ဖက်အဖွဲ့အစည်းရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့ဦးသိန်းစင်ကပြောပါတယ်။ပြည်သူတွေနဲ့တွေ့ဆုံဆွေးနွေးငင်းခုန်တဲ့အလေးအထားအားကောင်းလာအောင်ရက်ဖက်အသင်းအဖွဲ့ကဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။တကယ်အားပေးသလားဆိုတာကိုတော့စောင့်ကြည့်ဖို့လိုပါတယ်။ဦးသိန်းစင်အစိုးရပြုပြင်လုပ်တဲ့2017ကစပြီးအရသာအသင်းအဖွဲ့နဲ့နိုင်ငံရေးပါတီအဆက်အစာများလာဖို့ကိုရည်ထားတဲ့ Christian Genesis ရဲ့စာရန်းကိုနော်ဝေးညဉ့်ဉာဉ်စင်တာကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။နိုင်ငံရေးပါတီဝင်တွေအရသာအဖွဲ့ဝင်တွေနဲ့မြမရေးရာကျွမ်းကျင်သူတွေကိုတွေ့ဆုံမေးမြန်းပြီးစစ်တပ်ထားရစာရမ်းပါပဲ။နှစ်ပေါင်းများစွာစစ်တပ်ကကြီးစိုးပြီးပြည်တွင်းစစ်ဖြစ်ခဲ့တာမို့အဖွဲ့အစည်းတွေဟာဘယ်လိုဆက်ဆံရမှမသိဖြစ်နေပါတဲ့။စစ်တပ်ပါတီအစိုးရအရသာအဖွဲ့နဲ့တိုင်းရင်းသားတပ်ဖွဲ့အသီးသီးမှအစီအစဉ်ကိုစီရှိနေကြပါတဲ့
။ယုံကြည်မှုရဖို့မလွယ်ကူတာကြောင့်ရက်ဖက်အသင်းအဖွဲ့နဲ့နိုင်ငံရေးပါတီတွေဟာပုဂ္ဂိုလ်ရေးမှအခြေခံပြီးဆက်ဆံကြတာများပါတယ်။ဥပမာအင်ဒိုနီးလိုနိုင်ငံရေးပါတီဟာခေါင်းဆောင်ကိုအားကိုးတဲ့အဖွဲ့အစည်းဖြစ်တာမို့ကောင်းဆောင်အချင်းချင်းဆက်ဆက်ရေးကောင်းဖို့သာအဓိကထားပါတယ်။နိုင်ငံရေးပါတီတွေဟာအရက်ဖက်အဖွဲ့အစည်းကိုအမျိုးမျိုးမြင်ကြပါတယ်။2012ဂျာပြက်ယူကောက်ပွဲမှာရှုံးသွားတဲ့ပြည်ခိုင်ဖြိုးပါတီဟာအရက်သားအဖွဲ့တွေကိုတိမ့်သွင်းဖို့ကြိုးပမ်းနေပါတယ်။အင်ဒိုနီးအဖွဲ့ချုပ်ကလည်းအာနာယပါတီနဲ့လက်တွဲပြီးအတွင်းကနေပြုပြင်ဖို့ကြိုးပမ်းတုန်းကတော့အရက်သားအဖွဲ့နဲ့လက်တွဲဖို့တိတ်ပြီးစိတ်ဝင်စားဖို့မရပါဘူး။2013နှောင်းပိုင်းရောက်မှအရက်သားအဖွဲ့တွေနဲ့လက်တွဲပြီးအခြေခံဥပဒေပြင်ဆင်ဖို့အင်ဒိုနီးကလှုပ်ရှားလာတယ်လို့ဆိုပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့88မျိုးဆက်ငင်းများရင်းနဲ့ပွင့်လင်းအဖွဲ့အစည်းနဲ့ NLD ပါတီလက်တွဲလုပ်ကိုင်မယ်လို့မကြာမီကကြေညာချက်ထုတ်ပါတယ်။88မျိုးဆက်အဖွဲ့ဟာနိုင်ငံရေးပါတီတည်ထောင်မဲ့အစား NLD ပါတီကိုထောက်ခံတဲ့သဘောဖြစ်ပါတယ်။နိုင်ငံရေးပါတီနဲ့မဟာမိတ်မလုပ်ဘဲတတိယရက်တီပြည်ပြည်ရင်းမှာပါဝင်နေတဲ့အရသာအသင်းအဖွဲ့တွေလည်းရှိပါတယ်။နိုင်ငံသားကူကြီးထောက်ပံ့မှုကြောင့်တိုင်းရင်းသားတပ်ဖွဲ့နဲ့အတိုက်အခံအုပ်စုရှိတဲ့နေဆက်ဒေသမှာလွန်ခဲ့တဲ့အနှစ်20ကျော်အတွင်းအရတားအဖွဲ့အစည်းတွေရှင်းတန်းလာပါတယ်။ဒီအရတားအသင်းအဖွဲ့အတော်များများပြည်တွင်းနိုင်ငံရေးလှုပ်ရှားမှုနဲ့ဆက်သွယ်လာကြပါတယ်။အခုတော့ပြည်ပကလာတဲ့အရတားအဖွဲ့နဲ့ပြည်တွင်းအသင်းအဖွဲ့တွေပူးတွဲလှုပ်ရှားတာမျိုးလည်းရှိပါတယ်
။နိုင်ငံရေးပါတီနဲ့ရက်ဖက်အသင်းအဖွဲ့တို့အနီးကပ်ဆက်သွယ်နေတာကိုလူသိမခံကျင်တာကများတယ်လို့ဆိုပါတယ်။အဖွဲ့အစည်းအချင်းချင်းတိတ်တဆိတ်ဆက်သွယ်တာကိုမယုံသင်တာဖြစ်ကြတဲ့အတွက်ယုံကြည်မှုတည်ဆောက်လို့မရတာဖြစ်ပါတယ်။အစိုးရသို့မဟုတ်နိုင်ငံရေးပါတီတွေနဲ့နှီးဆက်တဲ့အရသာအဖွဲ့အစည်းဟာနိုင်ငံရေးခေါင်းဆောင်တွေရဲ့အကျိုးစီးပွားကိုမြင့်တင်ဖို့သာစိတ်ဝင်စားတယ်လို့ယုံကြည်သူလည်းရှိပါတယ်။အစိုးရအနေနဲ့ကလည်းနေရာတကာမှာဆောင်ရွက်နိုင်တာမဟုတ်လို့အရသာအသင်းအဖွဲ့နဲ့ NGO တွေရဲ့အကူအညီကိုယူရတာမျိုးရှိပါတယ်။လွှတ်တော်နဲ့အရသာအဖွဲ့အစည်းတွေလက်တွဲလုပ်ကိုင်နိုင်တဲ့အတွက်ညီရာနဲ့တခြားပြဿနာတွေကိုစုံစမ်းဖို့ကော်မတီတွေဖွဲ့စည်းပြီးဆောင်ရွက်နိုင်တာကိုလည်းအောင်မြင်မှုတစ်ခုအဖြစ်ဖော်ပြထားပါတယ
်။အရသာအသင်းအဖွဲ့တွေဖွဲ့စည်းပုံဟာဒီမိုကရေစီကြပြီးမြဲတူဦးဒီခေါင်းဆောင်နဲ့ဓလေ့ကိုကျင့်သုံးတာများတယ်လို့ Local Resource Center က2012မှာထုတ်ဝေတဲ့စာရမှာဖော်ပြပါတယ်။ဒီခေါင်းဆောင်မျိုးဟာသူပြည်တော်ကိုအဖွဲ့ကိုမပြောဘဲဆရာသားချံပြီးနောက်ဆုံးမှအဆုံးပြတ်ပြီးတဲ့အတွက်နှောင့်နှေးကြံ့ကြာရတယ်လို့ဆိုပါတယ်။ကောင်းဆောင်ကသာအစိုးရစီမင်းကိုနားလည်ပြီးအဖွဲ့ဝင်တွေနားမလည်ရင်ကောင်းဆောင်အသုံးချတာကိုခံရဖို့မရပါဘူး။နိုင်ငံခြားပြန်တွေများတဲ့အရသာအဖွဲ့မှာဘာသာစကားအတတ်ပညာနဲ့ရံပုံငွေရှာနိုင်တဲ့စွမ်းရည်ရှိကြပြီးပြည်တွင်းအသင်းအဖွဲ့တွေကတော့ဒေသကွန်ရက်နဲ့ထိတွေ့မှုပုံများတယ်လို့ဆိုပါတယ်။ဒါပေမဲ့တိုင်းနယ်ပြည်နယ်အရသာအသင်းအဖွဲ့တွေဟာရန်ကုန်ကအဖွဲ့အစည်းတွေလိုလုံနိုင်ကြနိုင်စွာမရှိဘူးလို့ဆိုပါတယ်။အရသာအဖွဲ့ရဲ့စီမံကိန်းတွေဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီးအရာဝတီတိုင်းကဒုတိယအများဆုံးဖြစ်ပါတယ်။အဲဒီနောက်ရှမ်းပြည်နယ်မန္တလေးနဲ့ပဲခူးတိုင်းမှာများပါတယ်။ပြည်သူ့အခွင့်အရေးနဲ့လုံခြုံရေးကိုတောင်းဆိုတဲ့အရသာအသင်းအဖွဲ့ဟာအစိုးရအဖွဲ့အစည်းနဲ့ပဋိပက္ခဖြစ်တတ်ပါတယ်။ဒါပေမဲ့အင်းနေချင်းလာအိုနိုင်ငံမှာတော့အရသာအဖွဲ့နဲ့အစိုးရပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေဟာအအောင်မြင်ဆုံးဖြစ်နေတာတွေ့ရပါတယ်ခင်ဗျာ။